နယူးယောက်မြို့မန်ဟတ်တန်ကလူစီကားရရက်မှာစနေနေ့ညကလူပေါင်း29ယောက်ကိုဒဏ်ရာရရှိတဲ့ဘုံဖောက်ခွဲမှုလှုပ်ဆောင်ခဲ့တယ်လို့ဝန်ခံပြောကြားမှုတစ်ခုကိုဗဟိုထောက်လှမ်းရေးဌာန FBI ကစုံစမ်းစစ်ဆေးနေပါတယ်။ဗဟိုအစိုးရနဲ့နယူးယောက်ပြည်နယ်အစိုးရတာဝန်ရှိသူတွေကအသေးစိတ်အချက်အလက်တွေကိုတော့ထုတ်မပြောကြပါဘူး။ဒါပေမဲ့ဘုံဖောက်ခွဲခဲ့တယ်လို့ပြောသူကတမ်ဘလာလူမှုကွန်ရက်ထဲမှာနယူးယောက်ကိုဘုံခွဲသူကငါပဲဆိုရက်ခေါင်းစဉ်ကြီးတက်ပြီးသူ့ရဲ့ကြေညာချက်ကိုရေးသားခဲ့တယ်လို့နယူးယောက်မီဒီယာကပြောပါတယ်။သူ့လိုလိန်တူချစ်သူတွေနဲ့ကျန်းတဲ့တခြား LGBTQ အတိုင်းဝိုင်းတွေကိုအထင်သေးတဲ့လူမှုအတိုင်းဝိုင်းရှိတဲ့ကဘာကြီးတဲ့ငါမနေနိုင်တော့ဘူးလို့လည်းရေးသားထားပါတယ်။နာမည်ကိုဖော်ပြမထားတဲ့ဘုံခွဲသူလို့သူ့ကိုယ်သူပြောတဲ့သူကဒီနိုင်ငံမှာမိန်းမတွေနိုင်ငံခြားသားတွေအစ္စလမ်ဘာသာဝင်တွေကိုမုန်းတီးတဲ့ခွဲခြားဆက်ဆံမှုရှိတဲ့ Republican Party သမရလောင်းသမရနေရာမှာဝင်ပြီးရွေးခံမှာကိုရပါတယ်လို့ပြောနေတဲ့သူတွေရှိနေတာကိုလည်းအပြစ်တင်ထားပါတယ်။သူကပဲနောက်ထပ်တိုက်ခိုက်မှုတွေထပ်ပြီးလုပ်မယ်လို့ချိန်ချောက်လိုက်ပြီးစနေနေ့ဖောက်ခွဲမှုကအစပဲရှိသေးတယ်လို့သူ့ရဲ့ပြစ်မှတ်တွေကိုဖယ်ရှားတုတ်တင်မယ်လို့လည်းကတိပေးထားပါတယ်။တမ်ပလာကတော့ဒီရေးသားချက်ထွက်လာခြင်းကလေးကဒါကိုဖြုတ်ပစ်ခဲ့တယ်လို့ဘာမှချက်မှမပေးပါဘူး။နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကဒီဖောက်ခွဲမှုကအကြမ်းဖက်လို့ရတစ်ခုဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့နိုင်ငံတကာအကြမ်းဖက်မှုဖြစ်တဲ့တည်အထောက်ထားတစုံတရာတော့မတွေ့ရဘူးလို့ပြောပါတယ်။နယူးယောက်မြို့တော်ဝန်ဘီဒီဘလစီယိုကလည်းဒါဘုံဖောက်ခွဲမှုတစ်ခုလို့ပြောပေမဲ့အကြမ်းဖက်မှုနဲ့ဆက်နွယ်မှုရှိမရှိတော့မပြောပါဘူး။နယူးယောက်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကျင်းပမှာမို့ကမ္ဘာခေါင်းဆောင်ယာနဲ့ချီပြီးရောက်ရှိနေချိန်မှာအခုလိုမန်ဟတန်ကချယ်လ်ဆီရဲ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပြီးလုံခြုံရေးတွေကတော့တင်းတင်းကြပ်ကြပ်ချထားပါတယ်။